မေရိကန်ပြည်ထောင်စုမှာ73နာရီအတွင်းတပ်မတ်သမား2ဦးရဲ့တင်းကြားစီပြစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ခြုံထမ်းရရခဲ့ပြီးတဲ့နောက်ဒီလူစုလူဝေးတွင်ပြစ်ခတ်မှုတွေရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်တို့ဖော်ထုတ်နေကြပါတယ်Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တို့ကရက်ဆက်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းပေးဆုံးခဲ့ရသူတွေကိုလေးစားမှုအနေနဲ့အစိုးရအဆောက်အုံတွေမှအလံတွေကိုနောက်9ရက်အထိတိုင်တဝက်လျှော့ချလွှင့်ထူဖို့အမေရိကန်သမ္မတ Donald Trump ကတင်းကြပ်နေမှာညွှန်ကြားပါတယ်အမေရိကန်သမ္မတ Trump ကနိုင်ငံတွင်းမှာမုန်းတီးမှုတွေအတွက်နေရာမရှိဘူးလို့ပြောဆိုပြီးအနာဂတ်မှာတိုက်ခိုက်မှုတွေမဖြစ်ရအောင်လုပ်စရာတွေအများကြီးရှိတယ်လို့လည်းပြောပါတယ်တတ်ချက်မှုတွေဟာစိတ်ကျမ်းမာရေးဆန္ဒပြသနာဖြစ်တယ်လို့သမ္မတ Trump ကပြောဆိုလိုက်ပြီးတတ်ချက်မှုတွေနဲ့ပတ်သက်လို့တော့တင်းနှလာနေမနှက်ပိုင်းမှာအကျေတုံးဝင်ကြီးညာချက်ထုတ်မယ်လို့လည်းပြောပါတယ်။ Ohio ပြည်နယ် Dayton မြို့ကညာဘက်အလဲပတ် area မှာတင်းကြွေနေမနှက်အစောပိုင်းကြီးကအပိုတွေနဲ့အတူကြီးကဝတ်ထားတဲ့သမ္မတသမားကဖြစ်ခဲ့ပြီးတမင်းနဲ့မပြည့်ခင်အချိန်မှာပဲရဲကသူ့ကိုအတင်းပြစ်တက်ခဲ့တာပါဒီသနတ်သမားအမျိုးသားကသူ့ရဲ့ညီမအရင်းအပါအဝင်လူ၉ဦးကိုပြစ်တက်ခဲ့ပြီးအနည်းဆုံး28ဦးဒဏ်ရာရတဲ့အချိန်မှာလည်း၄ဦးကအပြင်းအထန်ဒဏ်ရာရပါတယ်ဒီတိုက်ခိုက်မှုမှာတော့သနတ်သမားကအသက်24နှစ်အရွယ်ခေါနာဘက်တူရဲဖြစ်တယ်ဆိုရဲကယုံကြည်ထားပါတယ်သနတ်သမားခေါနာဘက်ကတော့ဒေတန်ကဒေတာကောလိပ်တစ်ခုကစိတ်ပညာကျောင်းသားတူဖြစ်တယ်လို့လူ့ဘုတ်ကွန်ရက်မှာတွေ့ပါတယ်။တနတ်သမားရဲ့တိခတ်ရတဲ့ရွေချက်ကိုတော့ရှင်းရတာမပြောသေးပါဘူး။တေဆုံးသူတွေထဲမှာလူပြူ3ဦးနဲ့အာဖရိကန်အမေရိကန်6ဦးပါပြီးတနတ်သမားကတော့လူပြူဖြစ်တယ်လို့ရှင်းတာပြောပါတယ်။ Texas ပြည်နယ် El Paso မြို့က Walmart စတိုးဆိုင်ကြီးမှာတနတ်သမား2ဦးလက်ချက်နဲ့အနည်းဆုံးလူ20တေဆုံးပြီး26ဦးဒဏ်ရာရခဲ့ပြီး73နာရီအကြာမှာ Ohio ပြည်နယ်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ